November 10 ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဟာသူ့ရဲ့နောက်ဆုံးမဲဆွယ်စည်းရုံးရေးလူထုဟောပြောပွဲကို November 10 ရက်နေ့ကရန်ကုန်သူဝနမြို့ဦးစေတီကွင်းမှာပြုလုပ်ခဲ့ပြီးပြည်သူလူထုထောင်ပေါင်းများစွာတက်ရောက်အားပေးခဲ့ပါတယ်NLD အနေနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့မျှော်လင့်ချက်အပြည့်ရှိနေပြီးအာဏာရပါတီဖြစ်ခဲ့မယ်ဆိုရင်အာဃာတမထားပဲနိုင်ငံအနာဂတ်အတွက်အားလုံးနဲ့အတူတွဲလို့မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။ရွေးကောက်ပွဲကျင်းပဖို့တပတ်ပဲလိုတော့တဲ့အချိန်မဲပေးဖို့ရက်နီးလာတာနဲ့အမျှအကြောင်းမျိုးမျိုးနဲ့ချိန်ချောက်မှုတွေရှိလာနိုင်တယ်လို့ရန်ကုန်သူဝနမြို့ဦးဇေဒီကွင်းမှာပြုလုပ်တဲ့လူထုနဲ့တွေ့ဆုံဟောပြောပွဲမှာဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါအပြင်ဘသူကိုမှအာဃာတမထားပဲ NLD အနေနဲ့အပြည့်အသက်နိုင်ရင်လက်ကမ်းကြိုဆိုပြီးအတူတွဲလှုပ်ခြင်းစိတ်ရှိကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
။အဲ့တော့တချို့ကပြောတယ်တချို့ဆိုတာပေါ့နော်ကျမတို့နဲ့အမြင်ချင်းမတူတဲ့ပုံစံတွေဖွဲ့စည်းတွေကအာဃာတချင်းစင်နေဆိုတော့မယုံဘူးတဲ့။အဲ့တော့ကျမတို့စဉ်းစားတယ်ဘာဖြစ်လို့မယုံပါလဲသူတို့စိတ်နဲ့သူတို့များနှိုင်းနေလို့မယုံလားလို့ဆင်းရဲကျမတို့ကအာဃာတမထားဘူးဆိုတာတနည်းအားဖြင့်လဲမာနလို့ပြောလို့ရပါတယ်ဒါကျမတို့မျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့တိတ်ခါလို့လဲကျမတို့ကဒီလိုကြည့်တယ်ဒါပေမဲ့တချို့ကလဲမာနလို့ခြင်းနဲ့ကျမလက်ခံပါတယ်မာနလို့ပဲပြောပြောတိတ်ခါလို့ပဲပြောပြောကျမတို့ဟာအားလုံးကိုကြောသားရင်သားမခွဲဆက်ဆံရေးဟာတကယ်ကိုတိတ်ခါရှိတဲ့အသိရှိတဲ့နိုင်ငံရေးအဖွဲ့အစည်းများရဲ့တာဝန်ဖြစ်လို့ဘယ်သူ့ကိုမှအာဃာတမထားတဲ့နဲ့အဖွဲ့ချုပ်တရားရဂိုင်းတို့နိုင်လို့ရှိလို့ရှင်တောင်းမှလက်ကမ်းကြိုဆိုပြီးအတူတည်းပြောလုပ်ချင်တဲ့စိတ်ရှိပါတယ်လို့ကျွန်တော်ပြောနိုင်ပါတယ
်အခုရွေးကောက်ပွဲမှာပြည်သူတွေဘက်က NLD ကိုတရားရဂိုင်းနှုံးဘာကြောင့်ထောက်ခံဖို့လိုတယ်လဲဆိုတာနဲ့လွှတ်တော်တွင်စစ်တပ်က25ရာဂိုင်နှုန်းပါဝင်နေတာကို NLD အနေနဲ့ကန့်ကွက်ရတဲ့အကြောင်းရင်းတွေကိုဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်
။ဒီကတော့ဒီလိုပြောတဲ့တာပေါ့။ဒါကမှမောပြပြီးတော့စိတ်ပါရှိတော့ပြည်သူကလေးစားချင်တာဆောက်တော့ဖြစ်နေတယ်ဒါပေမဲ့ဒီကတော့ဒီကတော့ဒီ25ရာဂိုင်းကိုကောက်ွက်တယ်ဆိုတာဒီမိုကရေစီစံနှုန်းစံနာနဲ့မကိုက်ဘူးလို့ကောက်ွက်တာ။နောက်ပြောရရင်စိတ်ပါရှိတဲ့ကောက်ရောအနေနဲ့နိုင်ငံရေးမှာမပါဝင်သင့်ဘူးလို့ဆိုပြီးစကားကောက်ွက်တာ။ဒီကတော့ဒီ25ရာဂိုင်းကိုဒီလိုချင်းချင်းချင်းဖွင့်တော်ရဲမှာကိုယ်စံကြားရမဲမဲပဲဆိုလို့ရှိရင်ကျွန်တော်ကမှတိတ်လို့ပြောလို့ပါဘူး။ဒါကတော့အခုအချိန်နေရတယ်ဒါပေမဲ့အခုချိန်နေရဒီ25ရာခိုင်နှုန်းဆိုတာမိတ်ရတဘုံသားလည်းနေပြီ။အဲ့ဒါကဘာလို့လဲအကယ်၍ဘာလို့ကြာနေပြီးတော့အလေးစိတ်ကြောက်ရတာအဲ့ဒီကားကတော့လုံးဝမကြောက်ဘူးတော်တော်ရတယ်ဘုံနဲ့ကြောက်ပါလေ။
ဒါပြင်အခုရွေးကောက်ပွဲမှာ NLD အနေနဲ့တန်တန်ရှင်းရှင်းနဲ့အနိုင်ရကျင်တဲ့အကြောင်းလဲသူကအခုလိုပြောပါတယ်
။အခုဒီရွေးကောက်ပွဲစီယုံရေးစတဲ့နေရာမျိုးစပြီးတော့နှစ်လနီးပါးကာလမှာအခြားအဖွဲ့အစည်းပုံပုံများရရွေးကောက်ပွဲစီရင်စီကံတွေကိုချောပေါက်လို့ဒီမှာတော့သင်ရတဲ့ဒီမှာတော့အနေနဲ့ရွေးကောက်ပွဲကော်မရှင်မော်ဒီစပေးဆိုင်ကြီးကရဲကခန်းတော့ဆိုင်ခဲ့ရတဲ့ကိစ္စများမှာတရားတော့ရှိနေတော့ဒါပေမဲ့ဝိဒါနာတော့တရားမတိုင်းတဲ့ဒီလိုင်းတွေကဖြစ်နေတဲ့ကိစ္စတော့ကျွန်တော်ပြည်သူတွေသိပြီးသားပါဒီမှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့တရားဝင်တိုင်းချက်တစ်ခုရှိခဲ့တယ်နှစ်ခုတော့ပါတယ်လို့ဆိုင်ခဲ့တွေကရုပ်သိမ်းရတယ်အဲ့တော့အဲ့ဒီအားဖြင့်ရှင်းကြည့်ပါဒီမှာတော့အခွင့်အရေးချင်းနဲ့နိုင်ငံနဲ့သက်သာချင်းချင်းနဲ့ရှင်းပြရဲတယ်ပြည်သူ့ရဲ့ယုံကြည်မှုပြည်သူ့ရဲ့ထောက်ခံမှုကိုကျမတို့သာသနာ့ရှိရှိနဲ့ရယူရဲတယ်သူများကိုကြိတ်ကြအောင်လို့တိုက်ခိုက်ပြီးတော့မမှန်တဲ့ဤတွေနဲ့ရေပြောရစင်အဆက်မရှိတဲ့နည်းတွေနဲ့ကျမတို့လုံးဖို့ရမလုံးဘူး
။ဒေါက်ဆန်းစုကြည်ရဲ့ဒီရန်ကုန်သူဝနမှာပြုလုပ်တဲ့မဲဆွယ်စည်းရုံးရေးဟောပြောပွဲလုံခြုံရေးကိုတော့ NLD ကအဓိကလှုပ်ဆောင်ခဲ့တာဖြစ်ပြီးရန်ကုန်တိုင်းရဲတပ်ဖွဲ့ဝင်တချို့ကတော့တွေ့ခဲ့ရတယ်လို့ VOA မြန်မာပိုင်းသတင်းတောက်ကပြောပါတယ်။ဒီဟောပြောပွဲကိုအရင်ကပြည်သူရင်ပြင်မှာပြုလုပ်ဖို့စီစဉ်ခဲ့ပေမဲ့အာဏာပိုင်တွေကခွင့်ပြုချက်မပေးခဲ့တာကြောင့်အခုလိုသူဝနမြို့ဦးစီတီကွင်းမှာကျင်းပခဲ့ရတာဖြစ်ပါတယ်ရှင်။